အဲအစင်းရောက်ခွေခိုလုံရဲ့နေရာမှန်တယ်များကိုမြစ်ပြချင်းနေတော့မယ်လို့အာဖဂန်နစ္စတန်သမ္မတကအခိုင်အမာပြောလိုက်ပါတယ်။အာဖဂန်နစ္စတန်ဟစ်တရာပြည်လက်ရင်းနေတဲ့ဒီကနေ့မှာသမ္မတအက်ရှက်ဂါနီကအဲ့လိုပြောတာပါ။စနေနေ့နောက်ပိုင်းကမင်္ဂလာဆောင်ပွဲတစ်ခုမှာဘုံခွဲတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း63ဦးထက်မနည်းသေဆုံးပြီး180ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရဖြစ်ပြီးတဲ့နောက်သမ္မတကအခုလိုပြောတော့လည်းဖြစ်ပါတယ်။ကဘူးမျိုးတော်မှာဖြစ်တဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရအုပ်စုရဲ့အာဖဂန်အဖွဲ့ဘက်ကပြောထားပါတယ်။ဒါပေမဲ့ဒီဆိုးရွားထိတဲ့ဘွယ်တိုက်ခိုက်မှုတွေတာလီဘန်ဖွဲ့မှလည်းတာဝန်ရှိတယ်လို့သမ္မတဂါနီကပြောပါတယ်။ကျောင်းတွေပလီတွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေကိုတာလီဘန်ဖွဲ့ကိုယ်တိုင်ကနှစ်ပေါင်းများစွာရဲစခဲတိုက်ခိုက်ခဲ့တာပြီးတော့တခြားအကြမ်းဖက်ဝါဒီတွေတိုက်ခိုက်ဖို့အတွက်ဖန်တီးပေးထားတယ်လို့ဖြစ်နေတယ်လို့ပြောပါတယ်။မင်္ဂလာပွဲမှာဘုံခွဲတိုက်ခိုက်မှုကိုတာလီဘန်ဖွဲ့ကဖြစ်တင်ဆုံးချထားပါတယ်။အမျိုးမျိုးနဲ့ကလင်းငယ်တွေအပါအဝင်အခြားသားတွေပေါ်ဒီလိုရဲရဲစက်စက်ယူရခြင်းနဲ့တိုက်ခိုက်တာမျိုးကိုပိတ်ပင်တောင်းနေထားပြီးခွင့်လွှတ်စရာအကြောင်းမရှိဘူးလို့တာလီဘန်ပြောခွင့်ရသူကပြောပါတယ်။